တော်ရရှိများခင်ဗျာဒီကနေ့ဆို10တန်းအောင်ဇင်းတွေတည်နေရပါပြီရန်ကုန်တိုင်းဒေသကြီးအတွင်းစာတင်ချောင်းတချို့မှာဒီနှစ်10တန်းစာမင်းပွဲအောင်ချက်ဟာအရင်နှစ်ထက်စာရင်နှဲသွားတယ်လို့ဆိုနိုင်ပေမဲ့အောင်သူတွေထဲမှာတော့ဂုံတူးရရှိသူတွေပိုများလာတယ်လို့သုံးပါတာဂုံတူးနဲ့အောင်မြင်သူတို့ကပြောပါတယ်2019တက္ကသိုလ်စာမင်းပွဲဒီတက္ကသိုလ်ဝင်တဲ့စာမင်းပွဲအောင်ဇင်းတွေကိုဇွန်လ16ရက်ညတကောင်ကစလို့ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့သက်ဆိုင်ရာမြို့နယ်လိုက်ထုတ်ပြန်ကြေညာခဲ့တာပါမန်အင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာဖြစ်ပါတယ
်ဒီနေ့အောင်ဇင်းထွက်တဲ့အခြေအနေနဲ့ပတ်သက်လို့လာတာမြို့နယ်အမှတ်2အထက်တန်းကျောင်းကနေသုံးပါတာဂုံတူးနဲ့အောင်နဲ့မတ်သက်စုဆန်ကသူတို့ကျောင်းရဲ့အောင်ဇင်းအခြေအနေကိုအခုလိုပြောပြပါဗျာ
နေ့ကကျအောင်ကျနည်းနည်းကြာသွားတယ်ဟုတ်အောင်ကျကြာတယ်ဒါပေမဲ့သူအမှတ်များသဘောမှဝင်နေလို့ညာကောင်းတော့ကောင်းလို့ရလူလည်းများရဲ့ကြဲ့လူလည်းများကြဲ့ဟိုအောင်ရကတော့နေသွားပေါ့
ဒီနေ့မက်လာကကျင်းပခဲ့တဲ့တက်ကတော်ဝင်ခွင့်ဆောင်မွေးပွဲမှာတင်ချဘာသာရဲ့မိကွန်းတချို့အမားတွေပါခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီပေါ်မှာဆောင်မွေးဖြေဆူခဲ့တဲ့ဆယ်တန်းကျောင်းသူကျောင်းသားတွေစိုးရိမ်မှုတွေရှိခဲ့တာပါဒါနဲ့ပတ်သက်လို့မတ်သက်ဆုဆန်ကအခုလိုပြောပါတယ
်သူတို့ဟိုတင်ချနီးရဲ့ဆရာတွေကြည့်လို့မှားသွားအဲ့လိုဆရာတွေက
အဲ့တော့မင်းအဲ့လိုမျိုးတင်ချမှာဂုံတူးမထွက်ခဲ့တာအဲ့ဒါကြောင့်များလား
အဲ့ဒါကြောင့်မင်းကတင်ရတခြားပုတ်ကြီးမှားလာနည်းနည်းမှားသွားအဲ့ဒါတော့မဟုတ်ဘူးထင်တာ
လေတင်အခု7တန်းအခု3မှတာနဲ့ဆိုတော့တင်ရောအခုပါဆက်လုပ်ဖို့စဉ်းစားထားလဲဒါတင်ရိမ်းမ်းချက်တိုင်းရခဲ့လား
အစနည်းနည်းရမှန်းလာတယ်အခုတောင်းမှလာတယ်တင်ရကျွန်တော်စီးပွားရေးလိုက်မယ်ယူစဉ်းစားတာစီးပွားရေး management အဲ့ဒါပဲအဲ့လိုမျိုးဖြစ်ချင်တာ
အခုလိုအောင်စင်းတွေထုတ်ပြန်ခြင်းမတိုင်ခင်ကတည်းကတချို့ကျောင်းသူကျောင်းသားတွေဟာသူတို့အောင်စင်းတွေကိုကြိုတိနေပြီးဒါမျိုးမဖြစ်သင့်ဘူးလို့မတ်သက်ဆုဆန်ရဲ့မိခင်ဖြစ်သူဒေါ်နုနုအောင်ကပြောပါတယ
်။ဟိုပုံမှန်အတိုင်းပဲဒီဟိုဒီအစုအချိန်ကြာကြည့်တာမျိုးလို့ချင်းလဲကြိုတိပြီးစုံစမ်းလို့ရတယ်ဆိုတဲ့အနေကတကူကတော့ဟိုစုံစမ်းလို့ရအောင်ပြောရည်လေးရှိသူဒါတွေကဟိုသေရတာဖြစ်နိုင်မလားပေါ့နော်အဲ့ဒါလေးပဲဆိုလို့ရှိရင်ဒါပေမဲ့အားလုံးတပြေးညီလေးဖြစ်တင်နေပြီးအောင်ရင်းထွက်တယ်ထွက်တဲ့အချိန်မှာပြရတာဟာမျိုးလေ
လက်ရှိအထက်တန်းကျောင်းပညာရေးစနစ်ဟာအရင်စစ်ဆိုးရလက်ထက်တွေတုန်းကလိုပဲဆယ်တန်းအောင်တဲ့အခါမှာတက္ကသိုလ်ဘာသာရပ်တွေကိုအမှတ်နဲ့သတ်မှတ်တဲ့စနစ်ပဲရှိနေတာပါအခု NLD အရက်သားအစိုးရတဲ့လက်ထက်မှာဒီစနစ်ကိုပြောင်းလဲဖို့မိဘတွေဘက်ကလူလားနေကြောင်းဒေါ်နုနုအောင်ကအခုလိုပြောပါတယ
်ဒီမိဘတဲ့အနေနဲ့ခံစားရတော့ဆက်နေမဟုတ်ပဲနေပို့လို့ဒီနေ့တက္ကသိုလ်ရောရှောက်ဒါပေမဲ့အဲ့ဒီတက္ကသိုလ်ကိုရှောက်တဲ့တက္ကသိုလ်နဲ့ပတ်သက်ပြီးတော့ကိုယ်လည်းဘယ်လောက်ရှောင်းနေရှိတယ်ကိုယ်လည်းစိတ်ဝင်စားအဲ့ဒါလေးတခုတော့ပြန်ပြီးတော့စဉ်းစားပြီးတော့ဒီဆက်ဆံရာဒီတက္ကသိုလ်ရဲ့ရှိရဲ့ဒီအခုပေါင်းပေါင်းခါးလေးနဲ့ပြုံးချက်ချက်ကိုပဲကိုနေနေရေးချဲ့ပြီးတော့တက်တဲ့ဟာမျိုးကိုပြီးတော့လိုလားတယ်ဘောနော်အဲ့နဲ့ဆွဲပြီးတော့ဒီတက်စနစ်ကိုတော့အစားလေးကလည်းတိတ်ပြီးတော့မကြိုက်ခင်ခုတည်းအစနစ်ကတော့မကြည့်မနေတော့ခုရောကျင်တုံးနေတော့ဘောနော်ဒီစနစ်ကိုတော့ပြောင်းလဲတဲ့စနစ်ကိုတော့ရှိစီခြင်းနဲ့မိသားစုရော
အလားတူတကုံတက္ကသိုလ်မှာတက်ရောက်တင်ကြားနေတဲ့ကိုနန်းလင်းကလည်းဒီစနစ်ကြောင့်ကျောင်းသားတွေရဲ့အနာဂတ်နှစ်နာမှုတွေရှိခဲ့တဲ့အကြောင်းအခုလိုပြောပါရစေ
။ဒီကတော့ဒီအမတ်နဲ့တက္ကသိုလ်ဝင်ဝင်အမတ်နဲ့ဆုံးမတဲ့စနစ်ကမြန်မာပြည်ညာကြီးအတွက်အရန်ဆိုးရတယ်။နောက်လူဆောင်အရင်မိကအရန်ဆုံးရှုံးနေ။အဲ့ဒါခက်ဆက်ဆက်ပဲ။ကျောင်းသားကိုစိတ်ဝင်စားတဲ့နေရာကိုမတက်ကြဘဲနဲ့အမတ်ပုံမှုဒီထဲမှာတက်နေရတယ်ပေါ့။ကျွန်တော်တို့ကဘာဖြစ်စဉ်ဆိုတက္ကသိုလ်တွေ